ီးရီးယားနိုင်ငံဒမတ်စကတ်မြို့နယ်မှာရှိတဲ့အာနာယဘတ်ပါတီဌာနချုပ်အနီးမှာကာဗွန်ငွေတိုက်ခိုက်မှုတစ်ခုကြောင့်မလို့လူ53ဦးထက်မနည်းသေဆုံးသွားပြီးတော့လူပေါင်း200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။စီးရီးယားနိုင်ငံပြည်တွင်းစစ်နှစ်နှစ်ကာလအတွင်းမှာအသေးပြောက်အများဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။လူနေထူထပ်တဲ့ El Masra အရက်နားမှာဖြစ်တဲ့အဲဒီတိုက်ခိုက်မှုဟာအကြမ်းဖက်ဘုံခွဲတိုက်ခိုက်မှုတွေဖြစ်တဲ့ဆိုပြီးတော့စီးရီးယားရုတ်တံသတင်းဌာနတွေမှာလွှင့်ထုတ်ပါတယ်။အစိုးရရုတ်တံရဲ့လွှင့်ထုတ်ချက်တွေမှာတော့ဒီလမ်းမတွေပေါ်မှာသွေးတွေနဲ့အလောင်းတွေပြန့်ကျဲနေပုံတွေကိုမြင်ရပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တယ်လဲဆိုတာတော့မသိရသေးသလိုပဲဘယ်သူမှကားမှလည်းသူတို့လုပ်တာလို့မပြောသေးပါဘူး။ဒမတ်စကတ်မြို့မှာဘုံခွဲတိုက်ခိုက်မှုတွေခုတလောဇက်တိုက်ဆိုသလိုရှိခဲ့ပါတယ်။တလောကလည်းစစ်ဖက်ဆောင်းတစ်ခုကိုမော်တာကြီးနဲ့တိုက်ခိုက်တာခံခဲ့ရပါတယ်။စီးရီးယားနိုင်ငံတွင်အကြမ်းဖက်မှုတွေနှစ်နှစ်ကြာကာလအတွင်းမှာဒမတ်စကတ်မြို့လေဟာနှိုင်းယှဉ်ချက်ရဆိုရင်တော့ခြားနေရာတွေထဲကအတော်လေးကိုဘေးကင်းလုံခြုံမှုရှိခဲ့တာပါဒီတော်တွင်မှာဆိုရင်ပဲဒီသမရဘာရှာအယ်အာဆတ်အစိုးရနဲ့ငြင်းငြိမ်းစကားပြောတဲ့မပြောတဲ့ဆိုတာကိုအီဂျစ်ကိုင်ရိုမြို့မှာစီးရီးယားတိုက်ခိုက်တွေတွစ်ဆုံဆွေးနွေးခဲ့ကြပါတယ်အခုဒီတောက်ကြနေမှာသူတို့ရဲ့နောက်ဆုံးဆုံးဖြတ်ချက်ထွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ